မေရိကန်စစ်တပ်ကင်းထောင်လေယာဉ်တစ်စင်းနဲ့တရုတ်တိုက်လေယာဉ်နှစ်စင်းတို့အရှေ့တရုတ်ပင်လယ်ကြီးရဲ့ဝင်ရှင်မှာပြီးခဲ့တဲ့သတင်းပတ်ကုံပိုင်းကထိတ်တိတ်ဆုံတွေ့ခင်းချမှုကိုတရုတ်ဘက်ကကာကွယ်ပြောဆိုပါတယ်။တရုတ်ချီထန်းတိုက်လေယာဉ်နှစ်စင်းနဲ့ကတစ်စင်းကအရှိန်ကိုမြင့်ပြီးအမေရိကန်ရေတပ်ရဲ့ EP3 လေယာဉ်ရဲ့အောက်မှာပြန်တန်းခဲ့ပြီးတဲ့နောက်အရှိန်ကိုရှော့လိုက်ပြီးတော့လေယာဉ်ရဲ့ရှစ်တဲ့ကိုပြန်တက်လာတာမို့မတိုက်မီအောင်လမ်းလွှဲလိုက်ရတယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတို့ကပြောပါတယ်။ကျောက်တိုင်းလေယာဉ်တစ်စင်းကတော့လက်နဲ့တပ်ဆင်ထားပါတယ်။ကျောင်းနိုင်ငံရှန်တောင်းမြို့နယ်ကီလိုမီတာ150အကွာ၊ရေမှန်80လောက်အကွာကနိုင်ငံတကာရေပိုင်နဲ့အတွင်းအမေရိကန်လေယာဉ်ကကင်းတောက်ပြန်တန်းနေချိန်မှာအခင်းဖြစ်ပွားခဲ့တာပါ။ကျောက်တိုင်းလေယာဉ်ကိုမောင်းနှင်သူတွေရဲ့ဆောင်ရွက်ချက်ကလိုအပ်ချက်အရာဆောင်ရွက်ချက်ဖြစ်တယ်လို့တရားဝင်ပြီးကြွန့်ကျင်နိုင်မှုရှိတယ်လို့ကျောက်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောဆိုချက်ကိုဒီကနေ့အင်္ဂါနေ့မှာဝန်ကြီးဌာန website မှာတင်ထားပါတယ်။အမေရိကန်တို့အနေနဲ့ဘေးကင်းလုံခြုံမှုမရှိကျွမ်းကျင်ပိုင်နိုင်မှုရှိတဲ့ကင်းတောက်ပြန်တမ်းမှုတွေကိုအဆုံးသတ်ဖို့လဲတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ဒီပြန်တမ်းမှုတွေကတရုတ်ရဲ့အမျိုးသားလုံခြုံရေးအပေါ်ချင်းချောက်မှုတရုတ်အမေရိကန်ရေလင်းနဲ့ဝေဟင်စည်ရေးဘေးကင်းရေးတို့ကိုထိပါစေသလိုနှစ်ဖက်စလုံးတို့ကလည်ရင်မှုတွေအတွက်လည်းအသက်အန္တရာယ်ရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပြောဆိုထားပါတယ်ရှင်။